Christmas နဲ့နှစ်သစ်ကူကာလအတွင်းမှာလူစုလူဝေးမဖြစ်စေဖို့အတွက်မြန်မာပြည်တဝမ်းမြို့ကြီးတွေမှာပန်းခြံတွေနဲ့လူသွားလူလာအများစုဝေးတဲ့နေရာတွေကိုပိတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။ Christmas နဲ့နှစ်သစ်ကူရုံးပိတ်ရက်ကာလမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်၊အင်အားကံပေါင်း၊တရိတ်ဆန်ဥယျာဉ်နဲ့ပန်းခြံကစားကွင်းတွေအားလုံးကိုဒီဇင်ဘာ21ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်ပါတယ်။Christmas နဲ့နှစ်သစ်ကူကာလမှာလူစုလူဝေးတွေမဖြစ်စေဖို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီကညွှန်ကြားချက်တွေထုတ်ထားပြီးဖြစ်တာကြောင့်ပြည်သူတွေအနေနဲ့လိုက်နာဆောင်ရွက်ကြဖို့လိုတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့လျှက်စစ်စွမ်းအင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကပြောပါရယ်
။ဘိုးကာဒင်းကူကလည်းပဲညွှန်ကြားပြီးသားဖြစ်ပါတယ်နော်။အဲတော့ Christmas မှာလူစုလူဝေးမဖြစ်ဖို့အောင်ဆောင်ရွက်ကြဖို့နော်။တိုင်းဒေသကြီးရဲ့လည်းပဲအခုထုတ်ပြန်နေတဲ့မှာလည်းပါပါတယ်နော်။အာအဲ့ဒါညဉ့်ကြီးနော်ဘာသာဘုံဆိုနော်အဲ့လိုစုဝေးမှုတွေကိုရှောင်ရှားကြဖို့ဆိုတဲ့ညွှန်ကြားချက်ရှိပါတယ်။ဒါကြောင့်မို့ဟာလာကျွန်တော်တို့ဒီ Christmas မှာဆိုလို့ရှိရင်လည်းပဲနော် Christian ဘာသာဝင်ရဲ့ထုံးတာနော် Carousing နော်ဒီလှည့်လည်တာတွေမလုပ်ဖို့နော်ဒါညွှန်ကြားပြီးဖြစ်ပါတယ်။ဟာလာသူတို့မှဟာလာဟိုညကိုဖျားဝတ်ပြုတာပြုပါပြုတဲ့အခါမှာလည်းပဲညွှန်ကြားချက်ပေါ့နော် COVID-19 ညွှန်ကြားချက်နဲ့အညီဆောင်ရကြပါဆိုတာထုတ်ပြန်မိတာဖြစ်ပါတယ်เนาะအဲ့တော့နောက်တစ်ခုရှိတယ်ခဏလို့ This is New Year ပေါ့เนาะ New Year မှာကျွန်တော်တို့တွေပျော်ကြွှင်ညာတာရှိပါတယ်ဒါဒီလည်းပဲကျွန်တော်ခဏပြောတဲ့နေရာမှာဒါအချုံးဝင်ပ
ါလက်ရှိမြန်မာမှာဒီရက်ပိုင်းအတွင်း COVID ရောဂါပိုးတွေ့လူနာ900ခန့်တုံးတိရောကြလာပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပိုးတွေ့လူနာအများဆုံးဖြစ်တဲ့ရန်ကုန်မှာယောဂကူးစက်မှုအရှိန်ကိုထိုင်းနိုင်တဲ့အနေအထားရောက်လာပြီးဖြစ်တာကြောင့် Christmas နဲ့နှစ်သစ်ကူပွဲတော်တွေမှာလူစုလူဝေးကနေတဆင့်ယောဂကူးစက်မှုတွေထပ်မဖြစ်အောင်သတိထားဖို့လိုတယ်လို့ကူးစက်ယောဂတိုက်ဖြည့်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါရစေ
။ခုလက်ရှိမှာလည်းပန်းခြံတွေပိတ်ထားတဲ့အတားမျိုးတွေကတကယ်လုတ်တဲ့လုံဆောင်ချက်မှုအထူးချိုးဆောင်မှာဖြစ်ပါတယ်။ဒီလိုပဲဆောင်ရွက်မှာဖြစ်ပါတယ်။ခုလက်ရှိအနေအထားအရဆိုကျွန်တော်ဆနေရ7လလောက်ကစပြီးတော့ပိုးတွေ့နှုံတွေကျလာတယ်။ရန်ကုန်ဆိုလို့ရှိရင်တော်ကြီးကိုဒါ stable ဖြစ်လာတဲ့တည်ငြိမ်လာတဲ့အနေအထားလို့ပြောမယ်ဆိုပြောလို့ရပါတယ်။ရန်ကုန်ပဲကိုအေရော်ဒီဒါလေးကတော့ဒီတုံးတိုင်းကတော့တော်တော်လေးအခြေအနေကောင်းတစ်ခုရရှိနေပြီဖြစ်ပါတယ်။သို့တော့မန္တလေးကတော့တိုက်ခိုက်နေသေးပါမန္တလေးကတော့ပြည့်စည်ညားနေသေးပါပဲ။ရန်ကုန်ဆိုလို့ရှိရင်ဒါနောက်တော်တော်လေးအခြေအနေတည်ငြိမ်လာတဲ့ကြောင့်နောက်တစ်ပတ်လောက်ကျွန်တော်တို့စောင့်ကြည့်လိုက်တယ်ဆိုလို့ရှိရင်အခုဘယ်လောက်ထိအောင်တည်ငြိမ်ငြိမ်ဒီဖြစ်လာပြီလဲဆိုတော့ပို့ပြီးတော့ပြနိုင်မှာဖြစ်ပါတယ်အစားအနေနဲ့ခြုံပြီးကြည့်လိုက်မယ်ဆိုလို့ရှင်တော့သူတို့အခုလက်ရှိပို့တွေ့တဲ့နှုံပေါ့နော်ဒီကပို့တွေ့တဲ့နှုံအနေနဲ့ဆိုရင်900ခန့်လုံးကျော်ကျော်ရှိတာတွေ့ရပါတယ်ဆိုတော့နောက်ပိုင်းမှာတော့ပို့တွေ့တဲ့နှုံက900ခန့်လုံးကျော်လောက်ဖြစ်လာတယ်ဆိုတဲ့အနေအထားရှိပါတယ်ဒီလို high risk ဒီလိုမျိုးဖြစ်စေနိုင်တဲ့နော်လူအုပ်စုပွဲတော်တွေလူအုပ်စုတွေစုစည်းတာတွေတွေ့ဆုံတာတွေမလုပ်လေလေတယောက်ကနေတယောက်ကိုယောဂကုသဖို့ခွင့်လန်းနည်းလေလေဖြစ်ပါတယ်တယောက်စီတယောက်စီတိုင်းကစီကံကိုလိုက်နာဖို့အရေးကြီးပါတယ်ဒါလေးကိုပြောချင်ပါတယ
်လူစုလူဝေးနဲ့အပန်းဖြေသူတွေအများကြီးလာတဲ့အတွက်မဟာဗန္ဓုလပန်းချံကိုဒီဇင်ဘာလ9ရက်နေ့ကစပြီးယာယီပိတ်လိုက်ပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းအငြိမ့်အိမ်ပြင်ပမထွက်ဖို့တတ်မှတ်ထားတဲ့မြို့နယ်တွေမှာကျမရင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံညွှန်ကြားချက်တွေကိုလိုက်နာမှုမရှိရင်သတိပေးစစ်ဆေးမှုတွေပြုလုပ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ထားပါရယ်။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရမြန်မာမှာကိုဗစ်တက်ခွဲအတည်ပြုလူနာ3000ကျော်ရှိနေပြီးတော့သေဆုံးသူ2000ကျော်ရှိနေပါရယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရယ်။